American ကိုရောက်နေတဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu ဟာ American သမ္မတ Hon လက်ရှိ Republican သမ္မတ Long Donald Trump ကိုတောက်ကြံနေကတွားရောက်တွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုအပြီးတင်ကြားချက်ထဲမှာသူသာသမ္မတဖြစ်လာရဲ့အရှိအလေပိုင်းဒေတာညီညာရေးကြိုးပမ်းဆောင်ရွက်သွားမယ်လို့ Trump ကခရီးပြူကြောင်းဖော်ပြပါတယ်။ American အကူအညီထောက်ခံမှုနဲ့အတူ Gaza ကမ်းမြောင်မှာ Hamas တွေကိုခြေမုံမှု Trump ကထက်ခါတလဲလဲတိုက်တွန်းမှုပေမဲ့ဘလို့ပုံစံနဲ့ဆိုတာကိုတော့တခါမှအတိအကျထုတ်ပြောတာမျိုးမရှိပါဘူး။အခုနေတန်ယာဟူနဲ့တွေ့ဆုံချိန်မှာပြိုင်ဘက်ဖြစ်လာဖို့ရှိတဲ့ဒုသမ္မတ Harris ရဲ့ Gaza စစ်ပွဲမှာပါလက်စတိုင်းရဲသားတွေတည်ဆုံရတာပေါ့ဆိုရင်ကြောင့်မှတ်ချက်ကို Trump ကဝေဖန်ခဲ့ပါတယ်။နေတန်ယာဟူကတော့သူ့ရဲ့အခု American ခီးစဉ်ကနေအပြစ်ခတ်ရစေသဘောတူညီချက်ကိုပုံပုံများစမ်းစွာရရှိစေဖို့မျှော်လင့်ကြောင်းဆိုပါတယ်။အဓိကနိုင်ငံရေးမဟာမိတ်တွေဖြစ်ခဲ့ကြတဲ့နေတန်ယာဟူနဲ့ Trump တို့ရဲ့သက်ဆိုင်ရေးဟာ2020ရွေးကောက်ပွဲမှာ Joe Biden နိုင်ရခဲ့တာပေါ့နေတန်ယာဟူကဂုဏ်ပြုစကားဆိုခဲ့ပြီးမှနှစ်တန်ကြာပြပြခဲ့ပြီးအခုလိုပြန်လဲတွေ့ဆုံကြတာဖြစ်ပါတယ်။ Trump ဟာမနေ့အောက်တိုဘာ9ရက်တုန်းကအစ္စရေးတောင်ပိုင်းကို Hamas အဖွဲ့ဝင်တိုက်ခဲ့တဲ့ဖြစ်ရမှာလဲအစ္စရေးရဲ့လုံခြုံရေးအာဏာချက်တွေအတွက် Netanyahu ကိုပြစ်တင်ဝေဖန်ခဲ့မှုပါတယ်ခင်ဗျာ။